ရှစ်လလုံးနှစ်ပတ်လည်အခမ်းအနားကိုအရင်ကကို့အဖွဲ့အစည်းတွင်မှပဲအသီးသီးလုပ်ခဲ့ကြပေမဲ့ထူးထူးခြားခြားဒီနှစ်32နှစ်ပြည့်နှစ်ပတ်လည်မှာတော့ရန်ကုန်မြို့နယ်မဟာဗန္ဓုလပန်းချန်နယ်ကအများပိုင်တဲ့နေရာမှာပထမဆုံးကျင်းပဖို့စီစဉ်ထားပါတယ်။ရည်မှန်းထားတဲ့ဒီမိုကရေစီပန်းတိုင်မရသေးပေမဲ့ဒီနှစ်လိုပြည်သူပိုင်နေရာမှာကျင်းပလိုက်တာဟာ88မျိုးဆက်တွေရဲ့တောင်းဆိုချက်တွေကိုဆက်ပြီးအကောင့်ထဲပေါ်မယ်ဆိုတာအသိပေးတဲ့သဘောဖြစ်တယ်လို့ပွဲဖြစ်မြောက်ဖို့ပါဝင်သူတွေကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်သတင်းပေးပို့ထားပါတယ်ရှင်
။ဒီမိုကရေစီရေတိုက်ပွဲဝင်ခဲ့တဲ့88မျိုးဆက်ចောင်းသားတွေရဲ့ညညာစာတန်းကိုဒီအခါနောက်မှာဖတ်သွားဖို့ရှိပြီးအဖွဲ့အစည်းမျိုးစုံကပေးလာတဲ့တောင်းလှတွေကိုလည်းမှတ်တမ်းတင်သွားမှာပါ။ဒီပွဲအတွက်ဘယ်အဖွဲ့အစည်းကိုမှတရားဖိတ်ထားမျိုးမလုပ်ဘဲဘယ်သူမှဆိုလွတ်လွတ်လပ်လပ်ပါဝင်နိုင်မှာပါ။တနင်္ဂနွေလုံးပါဝင်ခဲ့တဲ့ဒီမိုကရေစီလှုပ်ရှားမှုဖြစ်လို့လူများပါဝင်နိုင်အောင်ဒီနှစ်ကစပြီးအများပိုင်နေရာမှာစလုပ်သွားမှာလို့ရှစ်လေးလုံး32နှစ်ပြည့်အခမ်းအနားကျင်းပရေးကော်မတီဝင်ဖြစ်တဲ့ဦးတိုးကျော်လိုင်က VOA ကိုပြောပါတယ်
။တောက်လျှောက်ဟိုမဖြစ်ဖြစ်အောင်ကျွန်တော်တို့စူးစမ်းပြီးတော့ကျွန်တော်တို့နှစ်စဉ်ကျင်းပလာခဲ့တာပေါ့နော်။အဲ့တော့တကယ်တမ်းပြောလို့ရှိရင်တော့နှစ်30ကျော်လာပြီဗျ32နှစ်ရောက်လာပြီ။ဒီမျိုးကျွန်တော်တို့လူထုကရွေးချယ်တင်မြှောက်ထားတဲ့အစိုးရလက်ထက်မှာပေါ့နော်ကျွန်တော်တို့ကဒါရှင်လေးလုံးဒီမိုကရေစီရေတော်ပုံနဲ့ပတ်သက်ပြီးတော့သုံးတရားအတိမတ်ပြုတဲ့ပုံစံမျိုးတစ်ခုတော့ကျွန်တော်တို့ကတော့လိုလားတာပေါ့နော်ဒီမြန်မာနိုင်ငံနေရာအနှံ့ပြားမှာပေါ့နော်ကျွန်တော်တို့ဒီလိုပဲကျွန်တော်တို့ဆက်လက်ပြီးတော့ကျင်းပပြီးတော့ကျွန်တော်တို့ကတော့ဟိုရှင်လေးလုံးဒီမိုကရေစီရေတော်ပုံရဲ့အရေးပါမှုကိုတော့ကျွန်တော်တို့ထင်ဟနေရအောင်မှာဖြစ်ပါတယ
်ဒီလိုအများပိုင်နေရာမှာရှင်လေးလုံးနှစ်ပတ်လည်လောက်တာဟာဒီမိုကရေစီရေတော်ပုံရဲ့တောင်းဆိုချက်တွေပြေဝအောင်ဆက်ပြီးအကောင့်တွေဖော်သွားမယ်ဆိုတာအားလုံးကိုအသိပေးလိုက်တဲ့သဘောထားလို့ဒီပွဲကိုတက်ရောက်မဲ88လှုပ်ရှားမှုကြောင့်တော့ဖြစ်တဲ့ကိုမြအေးကအခုလိုပြောပါတယ
်ပထမဆုံးအချိန်ကျင်းပါလေနှစ်လို့ဒီနေ့ကပြောလို့ရပါတယ်เนาะအဲ့ဒါကလည်းကျွန်တော်တို့88ရိုးသက်တွေအားလုံးပေါ့เนาะအားလုံးပေါ့အယူဆတွေ꿰မယ်သဘောထားတွေဘလောက်ပဲ꿰꿰ကျွန်တော်တို့ရှင်လေးလုံးဒီမှန်ချက်ပန်းနိုင်လို့တော့လျှောက်တဲ့အခါမှာကိုနီကိုဟန်နဲ့ကိုအစွမ်းရှိသလောက်ဦးဒီကိုဒီရှောင်းလန်းနေကြဆဲပဲဖြစ်တယ်ဆိုတာကိုပြည်သူလူထုနဲ့တသားတည်းဖြစ်ကြောင်းလည်းပြသခြင်းလို့မဟာဗန္ဓုလပန်းချံမှာရွေးချယ်ပြီးလုပ်တဲ့အကြောင်းဖြစ်ပါတယ
်မဟာဗန္ဓုလပန်းချံထဲမှာလုံမဲ့ဒီရှစ်လေးလုံးနှစ်ပတ်လည်ကိုမနက်9နာရီခွဲမှာစတင်မှာဖြစ်ပြီးတေးရီနိုင်မြမာအဖွဲ့ကနိုင်ငံတော်တချင်းနဲ့ဂုဏ်ပြုမှာပါရှစ်လေးလုံးနဲ့ပတ်သက်တဲ့ကတွန်းပြကွက်တွေနဲ့မှတ်တမ်းဓာတ်ပုံတချို့ကိုလည်းပြသွားမှာဖြစ်ပါတယ်ရှစ်လေးလုံးရေရော်ပုံဟာမြန်မာနိုင်ငံကို26နှစ်အုပ်ချုပ်ခဲ့တဲ့တပါတီအာဏာရှင်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီကိုကျောင်းသားတွေကဥဆောင်ပြီးလူမျိုးစုံပါဝင်ဖြုတ်ချနိုင်ခဲ့တဲ့မြန်မာနိုင်ငံရဲ့အပြောင်းလဲတစ်ခုဖြစ်ပါတယ်။တိုက်ပွဲဝင်စားကအာဏာရှင်ပြုတ်ကျဖို့အဓိကရည်ရွယ်ခဲ့ပေမဲ့အရသာအစိုးရတက်လာပြီးနောက်ပိုင်း2013လောက်မှာဒီမိုကရေစီနဲ့ဖက်ဒရယ်ပြည်အောင်စုသွားဖို့2008ဖွဲ့စည်းပုံပြင်ဆင်ဒါမှမဟုတ်ရင်အသက်ရေးဆွဲဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့88မျိုးဆက်ကျောင်းသားတွေကဆက်ကြိုးစားနေခဲ့ရပါ။